2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မဲပေးနိုင်မဲ့မဲဆန္ဒရှင်စီရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့စတင်ထုတ်ပြန်လိုက်တဲ့သတင်းသောတာရှင်တွေကိုပြောပြပေးကြပါတယ်။ကျွန်မစုမောပါရှင်။ဟုတ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်အသီးသီးအတွက်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကကြေညာခဲ့ပါတယ်။ဒီကနေ့ဇူလိုင်လ25ရက်နေ့မှာတော့ပါဝင်မဲပေးခွင့်ရှိတဲ့သူတွေရဲ့မဲဆန္ဒရှင်စည်းရင်းပထမဦးဆုံးအကြိမ်ဖြစ်တဲ့မြန်မာပြည်တော်ဝန်စတင်ကြေညာကလိုက်ပြီးဖြစ်ပါတယ်။ဒီမဲဆန္ဒရှင်စည်းရင်းတွေကိုရက်ကွက်ကျေးရွာအုပ်ချုပ်ရေးမှူးရုံးနဲ့ရက်ကွက်ကျေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေမှာဒီကနေ့ဇူလိုင်လ25ရက်နေ့ကနေလာမယ့်ဩဂုတ်လ9ရက်နေ့အထိစုစုပေါင်း14ရက်ကထားမှာဖြစ်ပါတယ်။ဒါကြောင့်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့အမည်စည်းနေကိုကိုယ်တိုင်တွားကြည့်ကြပါမိသားစုဝင်တွေကလည်းတွားကြည့်ပါတကယ်လို့ကိုယ့်ရဲ့အမည်မှတ်ပုံတင်နံပါတ်နေရက်လိပ်စာအမှားယွင်းရှိတဲ့ဆိုရင်ရက်ကွက်ကျေးရွာကော်မရှင်အဖွဲ့အစည်းကိုဆက်သွဲပြီးလိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတိပေးကြေညာထားပါတယ်။ဒီလိုမျိုးမဲစင်းသွားကြည့်တဲ့ပြည်သူတွေအခက်ခဲဖြစ်တဲ့ဆိုရင်အချိန်နဲ့တပြေးညီဆက်သွဲနိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ပြည်သူတွေကိုပညာပေးဖို့လိုအပ်တယ်လို့မဲဆန္ဒရှင်ရန်ကုန်မြို့ခံရှေ့နေတူဦးဖြစ်တဲ့ဦးစိုးမိုးမြင့်ကပြောပါတယ
်။မဲစင်းသက်ကြည့်ဖို့ပဲပြောနေတာ။မဲစင်းသက်ကြည့်ပြီးတော့မဲစင်းကိုဘလို့ကျွန်တော်တို့apply လုပ်ရမလဲမဲစင်းမှာမပိုင်ဘယ်လိုဆောင်ရမလဲကိုမဲပေးမဲ့နေမြေပြောင်းချင်ဘယ်လိုလုပ်ရမလဲဆိုတော့အဲ့အတိလေးတွေလည်းပေးဖို့နည်းနည်းလေးတော့လိုအပ်နေသေးတယ်ဗျအဝဲနဲ့ပေးဖို့တော့အားနေတယ်ဗျကျွန်တော်မဲစင်းကြည့်ဖို့သာလူတွေကဖိတ်ခေါ်နေတဲ့ပုံစံပဲများရနေတာဟုတ်ချက်လက်မှားနေရင်ဘာပုံစံနဲ့ရှောက်ရမလဲဟိုမပါသိတဲ့လူပေါ့ပါရင်ဘယ်ချက်လက်တွေဘယ်လိုရှေ့ပြီးတော့ဘယ်လိုရှောက်ရမလဲဆိုတာယုံနဲ့လမ်းဝေးရပြည်သူကြတော့အဆင်မပြေဘူးလေရှောက်လို့ရတယ်ဆိုတော့သိရအဲ့ချိန်မှာသူတို့ရိုဒဂူမရှိဘူးဆိုရင်တော့သူကရောပြန်လာပါမလားဒုတိယခေါက်အုတ်ချွေမှုရုံ
မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒရှင်စည်ရင်ကတ်ထားတဲ့အချိန်အမားရင်းရှိခဲ့တယ်ဆိုရင်အတိပေးနိုင်မှုနိုင်ငံသားတို့ရဲ့တာဝန်နဲ့အညီစောင့်ကြည့်လေ့လာသင့်ပါတယ်လို့မဲဆန္ဒရှင်ပြည်သူတွေကိုမဲပေးရမယ့်အချက်တွေအပြညာပေးနေတဲ့ပြည်သူမိတ်ဆွေအဖွဲ့ရဲ့ဒါရိုက်တာဦးသွေလင်းအောင်ကလည်းအကြံပေးပါတယ်
အင်္ဂနာခွင့်ရရှိတဲ့အခါကျကိုယ်အနေနဲ့ဒါမဆုံးရှုံးသင့်ဘူးလို့ယူဆတယ်ဆိုလို့ရှိရင်တော့မဲဖို့ဟိုပေးသင့်တယ်ပေါ့နော်။နောက်ဒီမဲမပေးဘူးဆိုတာလည်းခွင့်ရရှိတဲ့ဒါတော့တယောက်ချင်းဆုံးဖြတ်ချက်ဖြစ်တယ်ပေါ့။ဒါပေမဲ့ဒီနေ့မဲစင်းနေစကတ်တဲ့အခါမှာတော့ခုနကပေါ်မှာသွားကြည့်ရတဲ့ကိစ္စကတော့ကျွန်တော်ထင်တယ်လုတ်တင်တယ်ချင်တယ်။ဒါမှလည်းကိုကဒီနိုင်ငံတော်ရဲ့ဒီရန်နေရတွေပေါ့နော်။အဓိကအရေးကြီးရဲ့ရွေးကောက်ပွဲကိုထိန်းချုပ်ရတဲ့ဒီ EC လိုဟာမျိုးရဲ့လုဆောင်မှုတွေပေါ်မှာကိုကအကဲနိုင်ငံသားတယောက်အနေနဲ့အကဲချန်နိုင်တဲ့အလုပ်ကိုလည်းကိုကလုပ်နိုင်ပါလေ။ယူကော့ဝေးတခုလုံးစောင့်ကြည့်နေတဲ့တီးတန့်တောင်းယူထားတဲ့အဖွဲ့တွေမှာမဟုတ်ဘူး။နိုင်ငံသားတိုင်းကတော့အဲ့ဒါလုပ်ဖို့လိုတယ်ထင်တယ်။ဒီသွားကြည့်ရတာကိုတော့ကြည့်တင်တယ်လို့ကျွန်တော်အဲ့လိုမြင်တယ်။အဓိကကကျွန်တော်တို့ဒီမြန်ဆန္ဒရှင်အဲ့ပညာရေးသင်တန်းတွေဘဲမှာဆိုရင်ကျွန်တော်အဲ့ဒါတွေပါတယ်။နံပါတ်မပါလို့ရှိရင်ဖောင်နံပါတ်ဘလောက်ကိုတွန်းရတယ်။နောက်မှားရင်းနေလို့ရှိရင်ဘယ်ဟာကိုတွန်းရတယ်။နောက်မပါသေးတဲ့သူတယောက်ပါရည်လို့မြင်လို့ရှိရင်ဘယ်ဖုန်းနံပါတ်ကိုတွန်းရမလဲဆိုတာအဲ့ဒါကြီးကျွန်တော်တို့ကပြည်သူတွေသိအောင်လို့ awareness လုပ်ပေးတာပေါ့နော်ကျွန်တော်အသိပညာပေးတာပေါ့ဒါပေမဲ့လောလောဆယ်တော့ကျွန်တော်တို့ကအဲ့ဒါကြီးကိုဗစ်ကာလကြောင့်လို့လုံနိုင်ကြီးမရှိခဲ့ဘူးပေါ့နော်ဒီနောက်လာမှာမှကျွန်တော်ဆက်လုပ်အောင်မှာဒီအာဏာပိုင်တွေအနေနဲ့ကတော့အဲ့ဒါကြီးကိုရှင်းလင်းပြတဲ့လူတယောက်တူပါလို့အဲ့ဒါမျိုးထားသင့်တယ်လို့ကျွန်တော်ထင်တယ်2015မှာတော့အဲ့ဒါမျိုးရှိခဲ့တာ
လာမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲမပေးဖို့ဆန္ဒရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့နိုင်ငံသားတို့ရဲ့ခွင့်ရေးနဲ့အညီမိမိတို့ကိုအုပ်ချုပ်မဲ့အစိုးရအဖွဲ့အစည်းကိုမိမိတို့ကိုယ်တိုင်ရွေးချယ်တင်မြှောက်နိုင်တဲ့အခွင့်အရေးလက်လွတ်ဆုံးရှုံးမခံကြဖို့ဒီကနေ့ကတ်တဲ့မဲစည်ရင်သွားကြည့်ပေးပါလို့လူပေါင်းတဲ့ပါတီရဲ့ဗဟိုရွေးကောက်ပွဲအောင်နိုင်ရေးကော်မတီအတွေ့အမူဒေါ်နှင်းနှင်းမွေးကလည်းပြည်သူကိုတိုက်တွန်းပါတယ
်မဲဆန္ဒရှင်စည်ရင်ဒီနေ့စပြီးတော့ကတ်တဲ့မဲဆန္ဒရှင်စည်ရင်မှာပြည်သူရဲ့အနေပေါ်တော့ကုနံမဲပါမပါကိုတိတိကျကျသွားပြီးတော့ကြည့်ပြီးတော့မပါဘူးဆိုလို့ရှိရင်လည်းဖြစ်ဆွတ်ဖို့ကျမကတိုက်တွန်းချင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အခုဒါမဲ့ရွေးကောက်ပွဲမှာပေါ့နော်မဲမပေးဘူးဆိုတဲ့အကြံတွေလည်းများများထွက်လာတယ်။ဟိုလက်ရှိအခြေအနေဒီပေါ်မှာသူတို့ရဲ့တုံတရားစိတ်ပြတ်မှုနဲ့ပေါ့နော်အားမလို့အားမရဖြစ်မှုတွေကြောင့်လို့လို့ယူဆပါတယ်။ဆိုရဲခါကျတော့မဲမပေးတော့ဘူးဒီမဲဆန္ဒရှင်စင်းနဲ့တမ်းရှိဘူးဆိုတဲ့အကြံမျိုးတွေညားလာတဲ့အခါကျကျမကအဲ့လိုတုံတရားစိတ်ပူပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်မဲပေးတယ်ဆိုတာကကျွန်တော်တို့နိုင်ငံသားတွေရဲ့ရပိုင်တဲ့အခွင့်အရေးရနိုင်တဲ့အခွင့်အရေးဖြစ်ပါတယ်။အဲ့အခွင့်အရေးပေါ်မှာမှအတုံးချပြီးတော့မှကျမတို့ကနေပြီးတော့ဒီနိုင်ငံရဲ့ပေါ့နော်ကိုယ်စားလှယ်တွေနောက်ဆွေးရတဲ့ဒါကိုနေပြနိုင်တဲ့အခွင့်အရေးကိုကျမတို့ကစိတ်တိစားကြအတုံးချစီခြင်းပါတယ်
ဒီကနေ့မှစဩဂုတ်လ9ရက်နေ့အထိကတ်ထားတဲ့မဲဆန္ဒရှင်စည်ရင်ရဲ့လိုအပ်ချက်အမှားရင်းပြင်ဆင်ဖြည့်ဆွက်ချက်တွေကိုဖြည့်ဆွက်ပြီးတဲ့အချိန်မှာတော့နောက်တစ်ကြိမ်မဲဆန္ဒရှင်စည်ရင်တွေကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ထပ်မံကြေညာမှာဖြစ်ပါတယ်။အဲ့ဒီအကြိမ်မှာလည်းမိမိတို့ရဲ့မဲဆန္ဒရှင်စည်ရင်ကိုကြည့်ရှုပြီးလိုအပ်တာတွေကိုထပ်မံဖြည့်သွင်းဆောင်ရွက်နိုင်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါကြောင့်မို့လို့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့စည်ရင်ပါမသာမဲပေးခွင့်ရမှာဖြစ်လို့ပြေဆုံးမှန်ကန်တဲ့မဲစင်းရင်ရနိုင်မှုမိမိတို့ရဲ့အိမ်အောင်စုဝင်မိသားစုအ ਨੇ စုံတဦးကနေမဲစင်းရင်နေလာရောက်ကြည့်ရှုပေးခြင်းအဖြစ်2020ပြည့်နှစ်ရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးကြပါလို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်သူကိုမြစ်တာရက်ခံထားပါတယ်ရှင်ကျွန်မစုမောပါ